Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်ဒီနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ။ VOA American အတန်ရဲ့2019ခုနှစ်မတ်လ6ရက်တနင်္လာနေ့ညနေချင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေချင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဗျူတွေနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါ။ရောက်ကိုရီးယားကဒီကနေ့ပက်တင်တုံးကြီး၄စင်းတက်လွတ်ဆန်းသက်တဲ့ပေါ်ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်မှာဒုက္ခသည်တွေလက်ခံတာကိုဆိုင်းငံ့ပြီးမွတ်စလင်အများစု၆နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တစ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ထုတ်ပြန်နိုင်ချေရှိပါတယ်။မလေးရှားနိုင်ငံဆိုင်ရာရောက်ကိုရီးယားတာဝန်ကြီးကိုမလေးရှားအစိုးရကနှင်ထုတ်လိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်များတွေ့ဆုံဆွေးနွေးပွဲဒီကနေ့စတင်ကျင်းပနေပါပြီ။လုပ်ငန်းရှင်အမျိုးသမီးတွေရဲ့အမြင်ကတော့
ကျမတို့အခွင့်အရေးကတော့ရပါတယ်ဒီအခွင့်အရေးတက်ပို့ပြီးတော့လည်းကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါတယ်ရှင်။ဘာလဲဆိုတော့ decision making position တွေမှာလည်းရှိနေဖို့လိုအပ်ပါတယ်။ဒါမှလည်း
မတ်လ6ရက်နေ့ကနေ12ရက်နေ့ထိပြုလုပ်နေတဲ့မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဆွေးနွေးပွဲအကြောင်းတင်ဆက်တဲ့အခါနားဆင်ရမှာဖြစ်တယ်လို့ကွယ်လွန်သွားပြီဖြစ်တဲ့ NLD ခေါင်းဆောင်သတင်းစာဆရာကြီးဦးဝင်းတင်အထင်းမှအခမ်းအနားကျင်းပဖို့ရှိတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထူတို့ကပြောပြကြမှာပါ
။မြောက်ကိုရီးယားကဒီကနေ့ပက်တင်တုံးကြီး၄စင်းစတင်ပြလွတ်ပါတယ်။အဲ့ဒီဒုံးကြီးတွေက၃စင်းဟာဂျပန်ရဲ့အထူးစီးပွားရေးဇုန်တွေကိုကျောက်သွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလွှတ်တော်မှာပြောပါတယ
်။ Unprocessed in America to the Ihan Sumondari. Dance 4人できました。
ဒီဒုံးကြီးပြစ်လွတ်တာတွေဟာလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တယ်ဆိုတာသိကိုရှင်းပါတယ်။ဒါကိုကျွန်တော်တို့သီးခံမှာမဟုတ်ပါဘူး။မြောက်ကိုရီးယားကိုကျွန်တော်တို့အပြင်းထန်ပြစ်တင်ရှုတ်ချထားပါတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒီဥနိုင်ငံနဲ့နယ်စပ်နာမြောက်ကိုရီးယားနိုင်ငံထုံချန်ရီရက်ကနေဒုံးကြီးတွေကိုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူတူကလည်းမြောက်ကိုရီးယားရဲ့အခုလိုရောနဲ့ပတ်သက်ပြီးထုတ်ပြန်ချက်တရားမှာပြစ်တင်ရှုတ်ချထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စည်းရေးလေ့ကျင့်မှုတစ်ခုလုပ်နေချိန်မှာပဲမြောက်ကိုရီးယားကအတုံးကြီးတွေဆန်းသက်ပြစ်လွတ်တာပါ။စည်းရေးဆန်းသက်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်တာလို့မြောက်ကိုရီးယားကမြင်ပါတယ်။ဒီလိုစည်းရေးလေ့ကျင့်မှုတွေလုပ်တိုင်းမြောက်ကိုရီးယားဘက်ကပြစ်တင်ရှုတ်ချပြီးလက်တုံ့ပြန်တာတွေလုပ်လို့ရှိတာပါ။ပြီးခဲ့တဲ့နှစ်စည်းရေးလေ့ကျင့်ခန်းတွေလုပ်ချိန်တုန်းကလည်းတာဒူတာလတ်ဒုံးကြီးတွေကိုမြောက်ကိုရီးယားကပြစ်လွတ်ဆန်းသက်ခဲ့ပြီးဒုံးကြီးတွေမှာနျူကလ িয়ার ထိပ်ဖူးတွေတက်နိုင်ပြီလို့ကြေညာခဲ့ပါတယ်။
အရင်သမ္မတဥဘာမဆွေရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်းနယူးယောက်မြို့ကထရန့်တာဝါအစဦးကြီးတွေကတယ်လီဖုန်းလိုင်းတွေကိုကြားကနေခေါင်းနှာထောင်တာတွေရှိခဲ့တယ်လို့သမ္မတထရန့်ဆွဆွဲထားတဲ့ကိစ္စကိုတရားရုံးဝန်ကြီးဌာနကဖြေရှင်းပေးဖို့အမေရိကန်ဖက်ဒရယ်ဆွေရစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဂျိမ်းစ်ကူမီကတောင်းဆိုလိုက်ပါတယ်။1994ခုနှစ်မှာသမ္မတဟောင်းရစ်ချတ်နစ်ဆန်ယာရုကနေနှုတ်ထွက်ခဲ့တဲ့ဖြစ်ရပ်နဲ့နှိုင်းယှဉ်ပြီးတော့သမ္မတထရန့်ကဒီပြီးခဲ့တဲ့စနေနေ့မှာအခုလိုဆွဆွဲလိုက်ပြီးတဲ့နောက်မှာပဲမစ္စတာကူမီရဲ့တောင်းဆိုမှုထွက်ပေါ်လာတာလို့အမေရိကန်ဆွေရအရာရှိက Washington Post, New York Times နဲ့ AP သတင်းဌာနတွေကိုပြောခဲ့တာပါ။သမ္မတ Trump ကတော့သူ့ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်အထားတစုံတရာမပြခဲ့ပါဘူး။ Mr. Comey အနေနဲ့အခုကိစ္စကိုသူကိုယ်တိုင်ဘာကြောင့်မဖြေရှင်းတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Mr. Comey ဟာသမ္မတ Obama အစိုးရလက်ထက် FBI ညွှန်ကြားရေးမှူးဖြစ်လာတဲ့သူဖြစ်တယ်လို့ FBI ဌာနဟာဆိုရင်လေပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဦးဆောင်စစ်ဆေးနေတာပါ။အမေရိကန်ဥပဒေအရသမ္မတတယောက်ဟာနိုင်ငံသားတယောက်ရဲ့တယ်လီဖုန်းလိုင်းကိုကြားပြတ်ခိုးယူနှားထောင်ဖို့အတွက်ညွှန်ကြားလို့မရပါဘူး။အဲဒီလိုလှုပ်ဆောင်ဖို့ဆိုရင်ဖက်ဒရယ်ဆွေးရတရားသူကြီးတဦးရဲ့အတီးကျချက်လိုအပ်တယ်လို့အဲဒီလိုကြားပြတ်နှားထောင်ဖို့ဘာကြောင့်လိုအပ်တဲ့ဆိုတဲ့ခိုင်မာတဲ့အကြောင်းပြချက်လည်းရှိရမှာဖြစ်ပါတယ်။အရင်သမ္မတအိုဘားမားရဲ့ဒီအမျိုးသားလုံခြုံရေးဌာနအကြီးအကဲဂျိမ်းစ်ကလပ်ပါကတော့သမ္မတထရန့်ရဲ့ဆွဆွဲချက်တွေဟာမှားယွင်းတယ်လို့ပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်တော်စုမှာဒုက္ခသည်တွေလက်ခံတာကိုရပ်ဆိုင်ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တစ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မဲ့အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။ပထမထုတ်ပြန်ခဲ့တဲ့အမိန့်အရအီရတ်၊အီရန်၊ဆီးရီးယား၊လစ်ဗျာ၊ယီမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ဝင်ပိတ်ပင်ထားပါတယ်။အခုထုတ်ပြန်တဲ့အမိန့်အစ်တဲမှာတော့အီရတ်နိုင်ငံမှာပါတော့ပဲဂျန်တဲ့နိုင်ငံတွေဆက်ရှိနေမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေလက်ခံတာကိုယာယီပိတ်ပင်ထားတာလေအခုအမိန့်အစ်မှာပါလာမှာဖြစ်ပေမဲ့ဆီးရီးယားဒုက္ခသည်တွေကိုတိကျအကန့်အသတ်မရှိပိတ်ပင်တာမျိုးတော့ပါမှာမဟုတ်တော့ပါဘူး။ဒီအမိန့်ထုတ်ပြန်မှုလုပ်နေတာသတင်းပတ်အတော်ကြာနေပြီဖြစ်ပြီးအချိန်မီလက်မှတ်ရေးထိုးထုတ်ပြန်နိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေကထွက်ထားတာပါ။ သမ္မတထရမ့်ဒီနေ့လုဆောင်မှုရှိတဲ့တရားဝင်အစီအစဉ်တွေထဲမှာတော့ဒီအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်မယ့်ကိစ္စဖော်ပြထားတာမရှိပါဘူး။အရင်တုန်းကသမ္မတအမိန့်တွေထိုးပြန်တဲ့အချိန်တုန်းကတော့အင်ဖြူတော်ကထိုးပြန်တဲ့နေ့စဉ်အစီအစဉ်တွေထဲမှာပါခဲ့မှုပါတယ်။
ပိသားစုဝင်၅ဦးပါအာဖဂန်ပိသားစုဟာအမေရိကန်ပိသားစုဆီယဲရဲမြို့မှာအခြေချနေထိုင်မှုအတွက်လန်ခီတထောက်ဖြစ်တဲ့လော့စ်အင်ဂျလိစ်မြို့ကိုရောက်လာတဲ့အချိန်အမေရိကန်လူမှုကြီးကြပ်ရေးအရာရှိတွေကထိန်းသိမ်းတာကိုခံလိုက်ရပါတယ်။မိဘနှစ်ပါးနဲ့အတူအသက်6နှစ်9နှစ်နဲ့8လသားအရွယ်ကလေးငယ်3ယောက်တို့ရဲ့ကိုစားဒီမီတာစုကိုပြန်လည်ပေးဖို့ဖက်ဒရယ်တရားရုံးတစ်ခုကိုတောင်းဆိုတဲ့လက်မှတ်ကောက်ယူဆူဆောင်းတဲ့လှုပ်ရှားမှုကိုတော့နိုင်ငံတကာဒုက္ခသည်ကူညီထောက်ပံ့ရေးအစီအစဉ်ကလှုပ်ဆောင်နေပါတယ်။ပါကင်ဖြစ်တဲ့သူဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အစိုးရအတွက်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပြီးသူ့ကိုနှစ်တွေနဲ့ချီအချိန်ယူစစ်စစ်ဆစ်ဆေးပြီးတော့မှကုလိုမီတာစုနဲ့အတူအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့အထူးပြည်ဝင်ခွင့်ဗီဇာရထားတာဖြစ်တယ်လို့တောင်းဆိုလာတဲ့မှာဖော်ပြထားပါတယ်။အမေရိကန်အကောက်ခွန်နဲ့နေဆက်ထင်းချုပ်ရေးအဖွဲ့ဟာဒီမီတာစုကိုဒီထိမ့်သိမ်းထားတဲ့အပြင်ရှေ့နေတွေကိုလည်းဒီမီတာစုနဲ့အဆက်အသွယ်မလုပ်နိုင်အောင်တားမြစ်ထားတယ်လို့စာထဲမှာဖော်ပြထားပါတယ်။ထိန်းသိမ်းခံရသူတွေနဲ့ပတ်သက်လို့သူတို့ရဲ့နာမည်တွေကိုလူသိရှင်များထုတ်ပြန်ခွင့်အတည်ပြုချက်ကိုရှင်းနေရမရသေးသလိုမိသားစုတွေရဲ့အနေရရှိနေတာကြောင့်အခုထိန်းသိမ်းခံရသူတွေရဲ့အမည်တွေကိုတော့ထုတ်ပြန်တာမရှိသေးပါဘူး။ဒီမိသားစုဟာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာခဲ့တာဖြစ်ပြီး Los Angeles နိုင်ငံကလေးစိတ်ကိုရောက်လာတဲ့အချိန်မှာအမေရိကန်အကောက်ခွန်နဲ့ဒီနေဆက်ကောက်ွယ်ရေးဌာနကနေပြီးတော့ချက်ချင်းပဲဖမ်းဆီးလိုက်တာဖြစ်တယ်လို့တောင်းခံစာထဲမှာဖော်ပြထားပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိ5.7 kHz 1863ည5.19 kHz 1565 5.25 kHz 1965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Viewer ကနေတနင်္လာညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်အပျက်အမိကွဲအကူကင်ဂျုံနမ်အသက်ခံရတဲ့ဖြစ်ရဆုံးသက်စစ်ဆေးမှုအပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားသံမတ်ကြီးကမလေးမစားဝေဖန်ပြောဆိုပြီးတဲ့နောက်အဲ့ဒီသံမတ်ကြီးကိုနှင်ထုတ်ဖို့မလေးရှားဆိုရကလှုပ်ထားတာနဲ့အမျှမလေးရှားဝန်ကြီးချုပ်ကဒီကနေ့ဝေဖန်ပြတင်ပါတယ်
dan kalau dia buat tuduhan yang melulu yang tidak berasas maka dia
makai luna sesuai jadi ပြောဆိုရဲဆိုရင်သူတို့တောင်းပန်ပြီးပြောထားတာကိုပြန်ရုပ်သိမ်းနေပါတယ်အဲဒီလိုလုပ်ဖို့ညင်းမဲ့ဆိုရင်တော့လုံထုံလုံဒီအတိုင်းပဲသူ့ကိုနိုင်ငံမှာအလိုမရှိသူဖြစ်ကြီးညာရမှာပဲဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရဇက်ကပြောပါတယ်အမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လှမ်းရေးကသံများရှိထားသလိုကင်ဂျုံနမ်ကိုမလေးရှားမြေပေါ်မှာကိုရီးယားတချို့တွေကတတ်လိုက်တာတကယ်တမ်းမှန်နေဆိုရင်တော့မြောက်ကိုရီးယားအနေနဲ့မများလာတဲ့မိတ်ဆွေနိုင်ငံတွေတဲကမှတနိုင်ငံကိုဆုံးရှုံးရအောင်ပဲရည်ရှိနေပါတယ်။ဒါ့အပြင်လှုပ်ကြံတက်ဖြတ်တာမှာကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတဲ့အာယုံကြောထိခိုက်သေးဆုံးစေတဲ့ VX ဓာတုအစိတ်ကိုအသုံးပြုခဲ့တာကြောင့်လည်းမလေးရှားကပိုးပြီးအမျက်ဒေါသထွက်တာပါ။ဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူလေဆိပ်မှာအသက်ခံရသူဟာကင်ဂျွန်အွန်ရဲ့အဖေတို့အမိခွဲဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကအခုချိန်ထိလက်မခံသေးပါဘူး။မလေးရှားအစိုးရဟာပြင်ပအင်အားစုတွေနဲ့ပူးပေါင်းကြံစည်နေပြီးစုံစမ်းစစ်ဆေးမှုဟာယုံကြည်နိုင်ပွဲမရှိဘူးလို့မြောက်ကိုရီးယားတမ္မတကဆွဆွဲပြောဆိုထားတာ
ပါ။တောင်ကိုရီးယားတမ္မတနဲ့သူနဲ့ရင်းနှီးတဲ့မိတ်ဆွေတငယ်ချင်း Choi Sun Si တို့ဟာ Samsung ကုမ္ပဏီကနေလက်ငွေယူခဲ့တယ်လို့ယူဆတဲ့အကြောင်းတောင်ကိုရီးယားထူးဆိုရရှင်တွေကပြောပါတယ်။ Samsung ကုမ္ပဏီအကြီးကဲ Lee Jae-yong ချန်ကနေအခုလိုတမ္မတနဲ့သူ့မိတ်ဆွေတို့ကလက်ငွေယူခဲ့တာဟာတောင်ကိုရီးယားလူမှုအဖွဲ့အစည်းအတွင်းအချင်းပြတ်ခြားစားမှုအခြေအနေဆူဆူဝါးဖြစ်နေတာကိုထင်ထင်ရှားရှားဖော်ပြလိုက်ကြပဲလို့အထူးရှိနေဖက်ကျန်ဆူကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအခုလောက်ရဟာမစ္စတာအီအနေနဲ့ဆမ်ဆာအကြီးကဲနေရာမှာဆက်ပြီးတော့နေနိုင်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာလို့ဆိုပါရယ်အချိန်ယူလှုပ်ဆောင်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာတကူရီအကျိုးစီးပွားအတွက်အစိုးရလုတ်ပိုင်ခွင့်အာဏာကိုအသုံးချခဲ့တဲ့ကိစ္စနဲ့အစိုးရနဲ့စီးပွားရေးလုပ်ငန်းတွေအကြားဆက်နွယ်မှုတွေကြောင့်ဖြစ်လာတဲ့နိုင်ငံရေးဩဇာသုံးမှုရှုပ်တော်ပုံကိုအဓိကထားစစ်ဆေးနေတာဖြစ်တယ်လို့လည်းအထူးရှင်းတွေကပြောပါရယ်စီးပွားရေးအရဒေါ်လာတန်100ကျော်အရှုံးပေါ်နိုင်ခြေရှိနေတဲ့ကြားမှာပဲဆမ်ဆောင်းနဲ့ဆက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီတစ်ခုပေါင်းစည်းရေးကိစ္စကိုနိုင်ငံတော်ပင်စင်ဌာနကထောက်ခံခဲ့တာကိုအစိုးရရှိနေတွေကရှာဖွေတွေ့ရှိခဲ့တာပါဒီကုမ္ပဏီတစ်ခုပေါင်းစည်းကိစ္စဖြစ်မြအောင်ဆောင်ရွက်တဲ့နေရာမှာသမရရဲ့အကူအညီရဖို့အတွက်သမရရဲ့မိတ်ဆွေ Choi ကိုဒေါ်လာ36တန်းမစ္စတာ E ကလက်ထိုးပြီးအပေးယူလုပ်ခဲ့တာလို့ဆွဆွဲခန့်ချတာပါဒီငွေတွေကိုတော့Mrs. Choi ဦးဆောင်တဲ့ Brighter အဖွဲ့နှစ်ခုနဲ့သူမရဲ့သမီးဖြစ်သူပိုင်းနဲ့မြင်းစည်းတင်တဲ့အကြောင်းတွေကိုငွေကြေးလှူဒါန်းတဲ့ပုံစံနဲ့လက်ချိုးခဲ့တာလို့ဆွဆွဲထားတာပါဆွဆွဲခံထားရသူအားလုံးကတော့သူတို့ပေါ်ဆွဲချက်တွေမမှန်ကန်ကြောင်းညင်ထားပါရဲ့ရှင
်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအိုးဝင်ပြစ်ထွက်ပြေးသူတွေနေထိုင်တဲ့စခန်းတစ်ခုကိုပြီးခဲ့တဲ့ဇန်နဝါရီလမှာစစ်ဘက်ကနေမတော်တဆဘုံကျဲတိုက်ခိုက်မိတာဟာနေရာပြအချက်လက်တွေလွဲချော်တာကြောင့်ဖြစ်တယ်လို့နိုင်ဂျီးရီးယားစစ်ဘက်အကြီးတန်းတာဝန်ရှိသူကပြောပါတယ်ရန်မြို့မှာဇန်နဝါရီလ18ရက်နေ့ကဘုံကျဲတိုက်ခိုက်တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးနိုင်ဂျီးရီးယားဗိုလ်ချုပ်လီယိုအရာဘောကအဲဒီမှာရောက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုတင်းငွေနေကပြောတာပါအ အရသာ236ယောက်တိဆုံးခဲ့ရတဲ့အဲ့ဒီဖြစ်ရဟာမမှန်ကန်တဲ့သတင်းအချက်အလက်ကြောင့်ဖြစ်ခဲ့တဲ့ဆိုးရွားတဲ့မာယာမှုဖြစ်တယ်လို့ဗိုလ်ချုပ်အရာဘောကဆိုပါတယ်။တိုက်ခိုက်တဲ့အချိန်လုံးကစခန်းမှာအကူအညီပေးဝင်နေခြင်းဖြစ်ပြီးအမျိုးသမီးနဲ့ကလေးငယ်များပြားတိဆုံးခဲ့ရပါတယ်။ ဒါပြင်နိုင်ဂျီးရီးယားချက်ချင်းကြီးအဖွဲ့နဲ့နိုင်ငံတကာချက်ချင်းကြီးကော်မတီ
ICRC ကလုတ်သားကိုးဦးထံမှလည်းတည်ဆုံးပါတယ်။ပြည်ရဲ့ပြည်လည်းကိုဖျက်ပြီးလက်ချားနိုင်ငံကလည်းအီတလီနိုင်ငံကိုထွက်ခွာလာကြတယ်။ရွှေ့ပြောင်းဝင်ရောက်သူတွေအပြည့်ပါတဲ့လေတွေဟာဒီနှစ်ထဲမှာတော့စံချိန်တင်ပို့များလာပါတယ်။သိမကြခင်တုန်းကပဲရွှေ့ပြောင်းဝင်ရောက်လာသူ900လောက်ကိုကယ်ဆယ်ရေးဖွဲ့တွေကကယ်တင်လိုက်ရပြီးစီစီလီကျွန်းပေါ်ကမတူကွဲပြားတဲ့နေရာ၃ခုကိုဝင်ရောက်လာတဲ့ လူဦးရေ440ရှိခဲ့ပြီးဖြစ်တဲ့အကြောင်းခန့်မှန်းထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေအတွက်လီဗျားနိုင်ငံအတွင်းနေထိုင်မှုအခြေအနေတွေပိုပြီးတော့ဆိုးဝါးလာတယ်လို့ဥရောပကိုသွားတဲ့ပင်လယ်ရေကြောင်းခီးကိုလူကုန်ကူးသူတွေကသိမကြခင်မှာပိတ်ပစ်လိုက်နိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်လည်းရွှေပြောင်းဝင်ရောက်သူတွေပိုပြီးတော့များလာတဲ့အကြောင်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုခုကြော်သေးနဲ့မခင်ဖြူတွေ့တော့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တပုတ်နဲ့စတင်ကြပါတယ်အမျိုးသမီးအနေနဲ့ကိုယ်အခွင့်အရေးတောင်းဆိုရုံနဲ့မဟုတ်ဘဲလိုအပ်သလိုတာဝန်ယူပိုင်ခွင့်ရတာကိုလည်းအခွင့်အရေးတရက်အနေနဲ့ရှုမြင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာပြောကြားသွားပါတယ်နိုင်ငံတော်အတိုင်ပင်ခံနဲ့အမျိုးသမီးလုပ်ငန်းရှင်တွေဒီကနေ့လှုပ်တဲ့သကွယ်ဝိုင်းမှာအချိန်လုံလောက်မှုမရှိတာမို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့အမျိုးသမီးတွေကတော့သိပြီးအားရကျေနပ်မှုမရှိဘူးလို့ဆိုကြပါတယ်သတင်းပြည်စုံကိုတော့ VOA သတင်းနောက်မမ်းမြင့်မြင့်ခိုင်ကပြောပြမှာဖြစ်ပါလေ
။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများရတဲ့တပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသက္ကဝိုင်းပြုလုပ်ခဲ့ကြပြီးအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်၉ဦးသက္ကဝိုင်းမှာပါဝင်ခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့မြန်မာအမျိုးသမီးတွေအနေနဲ့ကိုယ်အခွင့်အရေးတောင်းဆိုရုံနဲ့မကပဲတာဝန်ယူဖို့တတ်သိရှိကြောင်းပြဖို့အင်မတန်အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်
။ကျမတို့အမျိုးသမီးများဟာအခွင့်အရေးတောင်းလာတဲ့နိုင်ငံအမြတ်တာဝန်ယူဖို့မတွန့်တော့ဘူးတာဝန်ယူဖို့တတ်သိရှိတယ်ဆိုတာကိုပြဖို့အင်တာမှာအရေးကြီးပါတယ်။ဒါကြောင့်အမျိုးသမီးများအခွင့်အရေးရခြင်းအပြင်နိုင်ငံတကာနိုင်ငံရဲ့စာနှုန်းစံထားတွေဟာမြင့်မားလာတယ်ဒီအမျိုးသမီးများဟာမိမိတို့ရဲ့အခွင့်အရေးတွေတောင်းယုံတယ်မကမိမိတို့ရဲ့တာဝန်တွေကိုထမ်းဆောင်မှုကြေပြွန်အောင်ထမ်းဆောင်မှုစိတ်အားထက်သန်နေဆိုတာကျမတို့ရဲ့နိုင်ငံကအမျိုးသမီးတွေကိုပြသနေချင်ပါတယ်အခွင့်အရေးတောင်းပြီးတော့တာဝန်ပဲကြတော့အစိုးရအားလုံးလို့ဆိုတာဟာဒါဟာကျမတို့ဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးလို့ကျမဒီလိုပဲသုံးသပ်ပါတယ်ကိုယ်မှာအခွင့်အရေးရှိသမျှတာဝန်ယူရတာကိုလည်းဂုဏ်ယူရမယ်တာဝန်ဆိုတာဟာမလုံးမဖြစ်လုံးရမယ်ဝင်တော့ဝင်ပို့ကြီးလို့မစင်စားပဲနဲ့တာဝန်ယူပိုင်ခွင့်ရတာကိုဟာအခွင့်အရေးကြီးပဲနိုင်ငံသားတယောက်ကရတဲ့နဲ့အခွင့်အရေးတစ်ခုဖြစ်တယ်ဒါကြောင့်မလို့တာဝန်ကိုယူမယ်တာဝန်ကိုကြည်ပြောင်းထားဆောင်မယ်ဆိုတဲ့စိတ်ဓာတ်နဲ့ကျမတို့အမျိုးသမီးများဟာကျမတို့နိုင်ငံတိုးတက်ရေးအတွက်ကဘာကြီးတိုးတက်ရေးအတွက်ကိုဥတည်ပြီးတော့လှုပ်သွားစေချင်ပါတယ်
ဒီမိုကရေစီစနစ်အောင်မှာနိုင်ငံရဲ့စီးပွားရေးကဏ္ဍကိုအစိုးရတစ်ခုတည်းတာဝန်ယူပေးရုံနဲ့မရပဲစီးပွားရေးအတိုက်အဝိုင်းနဲ့ပြည်သူတွေဘက်ကကိုယ်တာဝန်ကိုယူကြဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကမြန်မာအမျိုးသမီးလုပ်ငန်းရှင်တွေကိုပြောပါတယ
်စီးပွားရေးကဏ္ဍကလည်းငါတို့ရဲ့စီးပွားရေးအတိုက်အဝိုင်းမှာဘာဖြစ်လို့ဒီလိုဖြစ်နေလဲဆိုတော့ကိုယ့်ဘက်ကလည်းကိုယ်မလုပ်နိုင်လဲဆိုတာလည်းကြည့်ရမယ်အစိုးရပဲလုပ်ပေးပါလုပ်ပေးပါကျမတို့မလုပ်ချင်လို့မဟုတ်ဘူးအစိုးရကတာဝန်ယူဖို့အဆင်သင့်မယ်ဒါပေမဲ့အစိုးရအားလုံးတာဝန်ယူပါဆိုတာဒီမိုကရေစီအမြင်မဟုတ်ဘူးလူတိုင်းမှာဒီမိုကရေစီအမြင်ကနိုင်ငံသူနိုင်ငံသားတယောက်ချင်းတယောက်ချင်းမှာတာဝန်ရှိတယ်။အစိုးရကလည်းအစိုးရတာဝန်ကိုလုပ်မယ်။ပြည်သူပြည်သားတွေကလည်းကိုယ်တာဝန်ကိုကိုယ်ကျင့်ပြရမယ်။စီးပွားရေးအတိုင်းအဝိုင်းကလည်းကိုယ့်ဘက်ကိုယ်ကိုယ်လုပ်နိုင်မှလုပ်မယ်။ဟုတ်ကဲ့။ကျမအမြဲပဲပြောတယ်အစိုးရအားလုံးပေးလုပ်ပေးပါဆိုဘာဖြစ်လို့ဒီမိုကရေစီလိုချင်နေလဲ။အာဏာရှင်အစိုးရပဲထားလိုက်။အားလုံးလုပ်နိုင်မယ်ဆိုတာ။အဲ့လိုရှင်ပြီးသွားတာပဲ။ဒါတွေကျမတို့မလိုချင်လို့ကျမတို့ဒီမိုကရေစီပဲသွားတာပဲလူတိုင်းလူတိုင်းမှာကိုယ့်လုပ်ပိုင်ခွင့်နဲ့ကိုယ့်ရဲ့တာဝန်ကိုကိုယ်သိသွားစီလို့ဖြစ်ပါတယ်
ဒေါ်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသက္ကဝိုင်းမှာအမျိုးသမီးလုပ်ငန်းရှင်ကိုဦးတက်ရောက်ခွင့်ရပြီမဲ့အချိန်လုံလောက်မှုမရှိတာကြောင့်အမျိုးသမီး၄ဦးပဲပါဝင်ဆွေးနွေးခွင့်ရခဲ့ပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပေါ်တိတ်အားမရဘူးလို့နေတာဘန်းရက်ကန်လုပ်ငန်းတည်ထောင်သူမဖြူဤသိန်းကအခုလိုပြောပါတယ်
အားလုံးမရဘူးနော်အချိန်မရတဲ့ခါကျတော့အသေးစိတ်လည်းမဆွေးနွေးနိုင်ဘူးအခုကပြောတဲ့အပေါ်မှာအန်ဒီအနေနဲ့လည်းပြန်ပြီးတော့သူတို့တွေပါလုပ်နေပါတယ်ဘလို့ရှင်းဆက်လုပ်သွားနိုင်တယ်နောက်ပြီးတော့ဒီဟိုဘလို့ပြောရမလဲဟိုသူကနေပြီးတော့အတန်ကြံပေးတာနဲ့ဒီ comment ပေးတာလောက်ပဲရှိတာပေါ့နော
်လက်ရှိမြန်မာပြည်ရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးဖို့အစိုးရတခုတည်းလုပ်လို့မရဘူးဆိုပေမဲ့အစိုးရအနေနဲ့မူဝါဒတရားချမှတ်ပေးဖို့လိုတယ်လို့မဖြူဤသိန်းကဆက်ပြောပါတယ
်ဒီနေ့အန်ဒီနဲ့ဆွေးနွေးတယ်လို့မျိုးပေါ့ဟိုအစိုးရတခုတည်းလုပ်လို့မရဘူးလို့ပြောပါတယ်ဟုတ်တယ်မှန်တယ်ဒီအစိုးရတခုတည်းတော့လုပ်လို့မရဘူးဟိုတခြားဒီလုပ်ငန်းရှင်တွေနောက်ပြီးတော့ဒီရက်ဖက်ဖွဲ့စီတွေအားလုံးနောက်ရက်ရွာတွေပေါ့နော်အကုန်လုံးကအတူတူပူးပေါင်းလုပ်ရမယ်ဆိုမဲ့ထင်နိုင်ရင်တော့ဒီအစိုးရအနေနဲ့ကမူဝါဒလေးတစ်ခုချပြီးရင်ကျန်တဲ့လူတွေကဟို guideline ပေါ့နော်အဲ့ပေါ်မှာ like လုပ်သွားလို့ရပါတယ်။အဲ့တော့အဲ့လိုမျိုးဒီအခက်အခဲတွေတော့ရှိပါတယ်
။နိုင်ငံတော်အတိုင်းအမြန်ပုံကူနဲ့အမျိုးသမီးလုပ်ငန်းရှင်တွေစကဝိုင်းမှာပါဝင်ဆွေးနွေးခွင့်မရလိုက်တဲ့ Tree Food အညာထက်ညက်လုပ်ငန်းကစွန့်ဦးတီထွင်အမျိုးသမီးလုပ်ငန်းရှင်မချူလဲအောင်ကတော့ဒီကနေ့စကဝိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။ဟိုထိရောက်လားဆိုတော့ဒီလိုပွဲတွေလိုပါပဲပေါ့နော်။အများကြီးရောလဲထိရောက်မှုမရှိပါနဲ့။ဟုတ်လားအနည်းဆုံးတော့လုပ်ငန်းရှင်တွေရှိရဲဟိုအဲ့လူတွေစစ်စားနေတယ်ဘာတွေဖြစ်ရနေတယ်ဆိုတာကိုအနည်းဆုံးတော့ဟိုဘောနော်ဒီတိုင်းလူပြည်သားရဲ့အကုန်လုံးအဲတည်ခွင့်ရတယ်ဆိုရဲဟာမျိုးကြီးတော်တော်အကျိုးကတော့ရှိပါတယ်ပေါ့နော်ဒီအချက်လေးကတော့ဟုတ်ကဲ့
အမျိုးသမီးရက်သက်တပတ်ဖွင့်ပွဲဖိုရမ်ကိုကေဇေးကြီးနဲ့ပြန်လည်နေရချတာကြီးဝင်ကြီးမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အီးလည်းတက်ရောက်ခဲ့ပြီးဒီခန်းနာကိုနိုင်ငံတကာအမျိုးသမီးနေ့မတိုင်ခင်နှစ်ရက်အလိုမှာကျင်းပခဲ့တာလည်းဖြစ်ပါတယ်ရှင်
ပြည်ရည်ဒီနောက်မမျိုးခံဖြစ်ပါလေဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်စီးပွားရေးအလို့အကန့်တွေဖန်တီးပေးရင်းနဲ့လုပ်ငန်းခွင်တွေမှာဥဆောင်မှုအခွင့်အရေးတွေရရှိရေးအစိုးရဘက်ကထိထိရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းအမျိုးသမီးလုပ်ငန်းရှင်တွေကပြောကြပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဖြင့်မတ်လ6ရက်နေ့ကနေ12ရက်နေ့ထိတက်မှတ်ပြီးအမျိုးသမီးရေးဆိုင်ရာလှူရှားမှုတွေပြုလုပ်သွားကြမှာဖြစ်ပါတယ်မတ်လ6ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးများတွေ့တက်ရေးလှုံ့ဆော်မှုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်အပြည့်စုံကိုမန်းအင်ဂျင်နိုင်ကပြောပြမှာပါ
မြန်မာအမျိုးသမီးများအနေနဲ့လက်ရှိအခြေအနေတွေထက်ပိုပြီးတွေ့တက်လာဖို့အခွင့်အရေးတွေရလာဖို့အခုလိုမြန်မာနိုင်ငံမှာအမျိုးသမီးများရက်သက်တပတ်အဖြစ်စီစဉ်ကျင်းပရတာဖြစ်တယ်လို့ကမ္ဘောဇဘန်ရဲ့အကြီးအကဲတုပ်ဖြစ်သူမတ်ယူဝေမော်ကမတ်လ3ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့မြမအမျိုးသမီးများရက်တက်တပတ်နဲ့ပြည်သူအားလုံးပါဝင်သောဖွံ့ဖြိုးတိုးတက်မှုအဖွဲ့ Foreign အပြင်းမှာသတင်းတောက်တွေကိုအခုလိုပြောသွားပါရစေ
။ကျမတို့အခွင့်အရေးကတော့ရပါတယ်။ဒီအခွင့်အရေးထက်ပိုပြီးတော့လည်းကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါရစေ။ဘာလဲဆိုတော့ decision making position တွေမှာလည်းရှိနေဖို့လိုအပ်ပါတယ်။ဒါမှလည်းအမျိုးသမီးတွေကိုအားပေးတဲ့ policy တွေကိုကျမတို့ချမှတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုမျိုး forum တွေလုပ်ပြီးတော့ကျမတို့ကဆို workshop တွေကျင်းပတယ်။အဲ့ဒါမှလည်းကျမတို့က awareness ပေါ့။နော်သိရှိနိုင်မယ်။မျက်စိတွေပွင့်လာမယ်။နီးလန်းတွေသိလာမယ်။တခြား community တွေခြားနိုင်ငံတွေကဘာတွေလုပ်နေတယ်ဆိုတော့လည်းကျမတို့သိကြားလို့ရမယ်။
အမျိုးသမီးတွေလုပ်ငန်းခွင်နဲ့ပိုးပြီးရောက်ရှိလာဖို့နဲ့စီးပွားရေးအလုပ်ကိုင်တွေဖန်တီးပေးဖို့ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ပတ်ဝန်းကျင်ကောင်းတွေဖြစ်လာအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရန်ကုန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရှိစွန့်ဦးတီထွင်သူအမျိုးသမီးများအားအားပေးမြှင့်တင်နိုင်ရေးဆိုင်ရာ Foreign ကိုတက်ရောက်လာတဲ့ City Mart ကုမ္ပဏီအကြီးအကဲဒေါ်ဝင်းဝင်းတင်ကပြောပါတယ
်စီးပွားရေးပတ်ဝန်းကျင်ကောင်းရှိမှကျမတို့စီးပွားရေးဒါလုပ်မဲ့သူတွေအတွက်လည်းစီးပွားရေးတွေလှုပ်လာနိုင်မယ်အမျိုးသမီးတွေအတွက်လည်းအလို့အကန့်ခွင့်လန်းတွေပိုရလာမှာဖြစ်ပါတယ်ဒုတိယပိုင်းအနေနဲ့ဆိုရင်ပညာရေးစီဒါအမျိုးသမီးတွေကိုမြှင့်တင်ပေးတဲ့အခါမှာအကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ကျမမြင်ပါတယ်တတိယချက်ကတော့ဒီအမျိုးသမီးတွေလုပ်ငန်းခွင်တွေရောက်တဲ့အချိန်မှာအမျိုးသမီးတွေအများစုကခေါင်းဆောင်မှုပိုင်းနေရာမှာပါဝင်မှုတွေအားနည်းနေသေးတာကိုတွေ့ရပါတယ်လူသားတွေနဲ့ဒန်းတူပေးနိုင်ဖို့အတွက်ကျွန်တော်ကတော့ပို့ပြီးတော့တွားပေးမှုတွေပြုလုပ်ချင်ပါတယ်အမျိုးသမီးတွေဘက်ကလည်းအဲ့လိုပေးလာတဲ့အခါမှာပေါ့နော်ဒါယူဖို့အတွက်လည်းတိုက်တွန်းချင်ပါတယ
်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုတ်ကလည်းပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030ပြည့်နှစ်မှာအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းစီဖို့ဆိုပြီးကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်ကျောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်အခြေအနေဟာအမျိုးသမီးတို့အပေါ်မှာတိတိတသားကြက်ရိုက်ခတ်နေပါတယ် Globalization ကမ္ဘာရွာကြီးဖြစ်လာပြီးနည်းပညာနဲ့ Digital တီထွင်ပြောင်းလဲမှုတွေအခွင့်အလမ်းတွေလည်းရှိလာတယ်ဆိုပေမဲ့အခြားတစ်ဖက်မှာဒ တရားမဝင်အလို့သမားဖြစ်လောက်ကိုင်းမှုနှုံမြန်မာလာတာအသက်မွေးဝမ်းကြောင့်နဲ့ဝင်ငွေမတည်ငြဲတာဘဏ္ဍာရေးနဲ့ကုန်သွယ်ရေးမူဝါဒအသက်တွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတရားမှုစတဲ့အခြေအနေတွေကိုလည်းရင်ဆိုင်နေကြရပါတယ်ဒီလိုအခက်အခဲတွေကိုပိုးပြီးရင်ဆိုင်နေရတဲ့အမျိုးသမီးတို့အတွက်သူတို့ရဲ့စီးပွားရေးဆွမ်းဆောင်မှုမြင့်တင်ပေးနိုင်ဖို့မဖြစ်မနေဖြေရှင်းဆောင်ရွက်ရမ
ကမောဇာအုပ်စုကပူးပေါင်းစီစဉ်တာဖြစ်ပါတယ်။မတ်လ6ရက်နေ့ကနေ12ရက်နေ့အထိပညာပေးမှတ်တမ်းရုပ်ရှင်အစီအစဉ်တွေ၊ဆွေးနွေးဟောပြောပွဲတွေ၊အားကစားစွမ်းရည်ဆိုင်ရာလှုပ်ရှားမှုတွေအပြင်အမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေ၊ဟောပြောပွဲတွေကိုကျင်းပမှာဖြစ်ပါတယ်။
မင်းညနေပြပြခဲ့တာပါအခုတော့ဟန်တာဝရီဦးဝင်းတင်အမှတ်တရပွဲနဲ့ပတ်သက်လို့တင်ပြကြပါမယ်တရင်းစာဆရာနိုင်ငံသမားဟန်တာဝရီဦးဝင်းတင်ရဲ့တန်ဖိုးရှိတဲ့အကြောင်းတွေကိုဒီကနေ့လူငယ်တွေပို့ပြီးသိလာစေဖို့ရည်ရွယ်ပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ဦးဝင်းတင်အမှတ်တရအစီအစဉ်တစ်ခုကိုလမ်းမတော်မြို့နယ်ရန်ကုန်ဘုတ်ပလာဇာမှာမတ်လ12ရက်နေ့ကျရင်ပြုလုပ်သွားမယ်လို့ပွဲအစီအစဉ်သူတွေကပြောပါတယ်အဲ့ဒီပွဲမှာလူငယ်လေးတွေကဟန်တာဝရီဦးဝင်းတင်အကြောင်းနဲ့ပတ်သက်လို့ဟောပြောရှင်ပြန်ရမှာဖြစ်ပြီးအကောင်းဆုံး3ဦးကိုစုချင်းမြင့်သွားမှာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြချင်တာပါလာမယ့်မတ်လ12ရက်နေ့ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာသတင်းစာဆရာနိုင်ငံရေးသမားဟန်တာဝရီဦးဝင်းတင်ရဲ့89နှစ်ပြည့်မွေးနေ့ဖြစ်တာကြောင့်ပန်မြန်မာနဲ့ရန်ကုန်ဘုတ်ပလာဇာတို့ပူးပေါင်းပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်လမ်းမတော်မြို့နယ်တန်ဆေး9လွှာမှာရှိတဲ့ရန်ကုန်ဘုတ်ပလာဇာမှာဦးဝင်းတင်အမှတ်တရပွဲတစ်ခုကိုကျင်းပသွားမှာဖြစ်ပါတယ်ဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်တက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပန်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစံချောင်းကအခုလိုရှင်းပြပါတယ်
။ဘာလဲဟဲ့လူငယ်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆရာစာအုပ်ကဟိုအလုံးပြည့်တဲ့စာအုပ်ဖြစ်တယ်။အဲ့ခါကျတော့ဆရာကူလည်းညာအသက်ရှိခြင်းချရှိခြင်းကာလမှာကျတော့ဒီသမိုင်းတစ်လျှောက်လုံးမှာတရင်အမှောင်ချထားခဲ့တဲ့တကြောင်မလို့လူငယ်တွေကဆရာအကြောင်းကိုလုံးလုံးလောက်လောက်ပြည့်ပြည့်မရခဲ့ဘူးပေါ့။အခုဆရာကွယ်လွန်ပြီးသားမှာပဲဆရာအကြောင်းပြန်ပြီးနောက်ကျောင်းပြန်လေ့လာသလိုဖြစ်နေတယ်ပေါ့နော်အဲတော့တိရအောင်ကျွားတို့ကဖန်နေပေးပြီးတော့အဲ့လိုတိရယုံနေမကဘူးသူတို့စိတ်ထဲမှာသူတို့မြင်တဲ့အမြင်သူတို့ခံစားမိသလိုပြန်ပြောတဲ့ဆရာဝန်ကျင်ဆိုတာဘယ်သူလဲဆိုတာမျိုးဖြစ်အောင်လို့ဒီကောင်းစင်လေးပေးလိုက်တာပါအ
ဲ့ဒီပွဲမှာဟန်တာဝရီဆရာဦးဝင်းတင်နဲ့လက်ပေါ်နေတည်ရှိခဲ့မှုတဲ့စာရေးဆရာမောင်မိုးသူဆရာအောင်ဝင်းခေါ်ဦးအောင်ကျိုင်တို့ကသူတို့ကြုံဆုံခဲ့မှုတဲ့ဦးဝင်းတင်အကြောင်းပြောပြမှာဖြစ်တယ်လို့စာရေးဆရာတွေဖြစ်ကြတဲ့မြွမြင့်ငိမ်းမတ်တီရာဆန်းချောင်းနဲ့ကိုဂျင်မီတို့ကလည်းတောင်းသုံးတောင်းမှနေရာယူရင်းဆရာအကြောင်းတွေပြောဆိုကြမှာပါအဲ့ဒီပွဲကိုတက်ရောက်လာတဲ့လူငယ်လေးတွေကသူတို့တည်ထားတဲ့ဦးဝင်းတင်ဆိုတာဘယ်သူလဲဆိုတာကိုစင်ပေါ်မှာတက်ပြီးဟောပြောရှင်ပြိုင်ကြမှာဖြစ်တယ်လို့ရန်ကုန်ဘုတ်ပလာဇာရဲ့တာဝန်ခံကြပြားဆရာစာရေးဆရာမြင်းမုံလွင်ကပြောပါတယ
်လူကြီးကနည်းနည်းပြောပြီးတော့လူငယ်များပြောတဲ့ဟာကိုလုပ်မယ်ကျွန်တော်နိုင်ငံမှာဘာမှမဆိုလူကြီးကပြောလူငယ်ကနားထောင်လို့အဆင်အောင်ကျွန်တော်ကမကြိုက်ဘူးအဲ့တော့အဲ့ဒီကွယ်ကလူငယ်တွေအတွက်ကွယ်ဖြစ်တယ်ဦးဝင်းမြောင်မတိသေးတဲ့လူငယ်ရောသိအောင်လုပ်မယ်ကွယ်ဖြစ်တယ်အဲ့ဒီမှာလာမဲ့လူငယ်အများကြီးရဲ့တက္ကသိုလ်တီးကကျောင်းသားရွယ်တွေပါရဲ့ဒီရှစ်တန်းကိုရင်းရွယ်ကျောင်းသားကျောင်းသူတွေလည်းပါရဲ့သူတို့ရဲ့သိပြီးသူတို့ main stage ပေါ်မှာကျွန်တော်တင်ပေးလိုက်မယ် presentation လုပ်ခိုင်းမယ်ဒီလိုရေလောက်တာကိုကျွန်တော်ကပြန်နှားထောင်မယ်အကောင်းဆုံး၃ယောက်ကိုစုပေးမယ် presentation လုပ်တဲ့ဒီတိုင်းကိုလည်းဗာလဲဟဲ့လူငယ်ဆောက်ကိုလက်ဆောင်ပေးပါမယ
်စိုင်းစရာမတိရာဆန်းကျောင်းနဲ့မြေမှုန်လွင်တို့ကတော့ဆရာဦးဝင်းတင်နဲ့ပတ်သက်တဲ့သူတို့ရဲ့အမှတ်တရအမြင်တွေကိုပြောလာပါတယ
်ဒီမှာစာပေလောကမှာဆရာဟာကျွန်မတို့တော့အင်မတန်မှကိုပိုင်ဟန်အဖြစ်ရှိပြီးတော့ကိုပိုင်အားထုတ်မှုအင်မတန်ကြီးတယ်ပေါ့နော်ဆရာရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသာသမားကလောင်ကိုပို့ပြီးတော့တည်ကြပေမဲ့ဆရာရဲ့ပေါ်တစ်ဆိုတဲ့ဒီတကြီးနဲ့ပတ်သက်ပြီးတော့လူငယ်တွေခံစားတောင်းကြည့်ခဲ့တဲ့ကလောင်ကိုလည်းသိပြီးတော့မတိလိုက်ကြဘူးပေါ့နော်တံမိုးရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့ဒီဒီမိုကရေစီရဖို့လို့အတွက်ကိုသူပြောတင်ပြထိုင်နေဆိုတဲ့စကားကိုဘယ်သူမျက်နှာမှမကြည့်ပဲပြောခဲ့လေအဲ့လိုမျိုးပ
ါကျွန်တော်ဦးဝင်းတင်ပထမဆုံးစဖတ်တာဗာလဲဟဲ့လူငယ်ရေပေါ့နော်အဲ့လူငယ်ရောဖတ်လိုက်တော့ဗာဖြစ်သွားလဲဆိုကျွန်တော်ဝေးစိတ်ထဲမှာရှိရဟာကိုရေရေဝင်းဝင်းရေးလို့ရရဲ့ရေးရရမယ်ဆိုရင်ဟာမျိုးပေါ့နော်အားအိမ်လို့ရရဲ့သူစာဥစာထွက်တော့အောင်ကြောင့်မြန်မာမှာစာပေစစ်စစ်ရှိသေးတယ်ဆိုတော့အဲ့ဒါကထုတ်ခွင့်မရဘူးလေကျွန်တော်ကတော့ခိုးဖက်ရပါဘူးနော်အဲ့တော့အဲ့ဟာကိုစဖက်ပြီးကျွန်တော်အရင် shock ဖြစ်သွားတယ်သူရေးရဟာရဲ့ impact ပွင့်နေတဲ့ impact တဲ့တော့ကြရဲ့ရေရေဝင်းဝင်းရေးရပါဘူးနော်အဲ့လို stand နေရရဲ့အဲ့ဟာကိုကျွန်တော်လည်းအားကြမိရဲ့
ဟန်တာဝရီဦးဝင်းတင်ကို1930မတ်လ12ရက်နေ့ပဲခူးတိုင်းကျိုးပင်ကောင်းမြို့မှာမွေးဖွားခဲ့တာပါ1959ခုကျေးမွန်သတင်းစာစတင်ထူထောင်ရာမှာပါဝင်ခဲ့ပြီး ကျင်းပသတင်းစာပြည်သူပိုင်အသိခံရပြီးနောက်မန္တလေးမြို့မှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာမှာအက်ဒီတာချုပ်အဖြစ်ဆယ်နှစ်နီးပါးလုပ်ကိုင်ရင်းဟန်တာဝရီဦးဝင်းတင်အဖြစ်လူသိများခဲ့ပါတယ်။ကွိဥတ္တရလင်းစတဲ့ဘာသာပြန်စာအုပ်တွေရေးသားခဲ့ပြီး1988ခုနှစ်မှာဦးဝင်းတင်ဦးဆောင်တဲ့စနေစာပေဝိုင်းကနေမဆလာတပါတီလမ်းစဉ်ကိုဝေဖန်တဲ့စာရန်တစ်စောင်ဖတ်ကြားခဲ့ပါတယ်။1988ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစတင်တည်ထောင်ရမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာ NLD ပါတီနာယကအဖြစ်ရပ်တည်ခဲ့ပါတယ်စေကူတာမှုခံယူနေရင်2014ခုဧပြီလ27ရက်နေ့ရန်ကုန်စည်းရုံးကြီးမှာကွယ်လွန်ခဲ့တာအခုဆိုရင်၃နှစ်နီးပါးရှိတော့မှာဖြစ်ပါတယ်ခင်ဗျာ
ဆောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီသေးထူထောင်ဖို့လုံနေချားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနက်စဉ်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါမြောက်ကိုရီးယားကဒီကနေ့ပက်ထင်းဓုံးကြီး၄ဇင်းဆန်းသက်ဖြစ်လို့ပါတယ်။အဲဒီဓုံးကြီးတွေက၃ဇင်းဟာဂျပန်ရဲ့အထူးစီးပွားရေးဇုန်တွေကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်မှာပြောပြီးမြောက်ကိုရီးယားကိုအပြင်းထန်ပစ်တင်ရှုတ်ချထားတယ်လို့ဆိုပါတယ်။ဒီလိုနိုင်ငံနဲ့နယ်စပ်နာမြောက်ကိုရီးယားနိုင်ငံထုံချန်းရီရက်ကနေဓုံးကြီးတွေကိုပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းမြောက်ကိုရီးယားရဲ့အခုလိုရောနဲ့ပတ်သက်ပြီးထုတ်ပြန်ချက်တွေမှာပစ်တင်ရှုတ်ချထားပါတယ်။အရင်သမ္မတဥပမာဆိုရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်နယူးယောက်မြို့ကထရန့်တာဝါအဆောက်အဦကြီးတွေကတယ်လီဖုန်းလမ်းတွေကိုကြားကနေခိုးနှားထောင်တာတွေရှိခဲ့တယ်လို့သမ္မတထရန့်ဆွဆွဲထားတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနအနေနဲ့ဖြေရှင်းပေးဖို့ American Federal ဆိုရစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှု James Comey ကတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေလက်ခံတာကိုရဆိုင်ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မဲ့အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။မိသားစုဝင်9ဦးပါအာဖဂန်မိသားစုတစုဟာအမေရိကန်ပြည်ထောင်စုဆီယက်တလ်မြို့မှာအခြေချနေထိုင်မှုအတွက်ကြီးတထောက်ဖြစ်တဲ့ Los Angeles မြို့ကိုရောက်လာတဲ့အချိန်အမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကထိန်းသိမ်းတာကိုခံခဲ့ရပါတယ်။မိဘနှစ်ပါးနဲ့အတူအသက်6နှစ်9နှစ်နဲ့8လသားအရွယ်ကလေးငယ်3ယောက်တို့ရဲ့ကိုယ်စားဒီမိသားစုကိုတန်လွှတ်ပေးဖို့ Federal တရားရုံးတစ်ခုကိုလက်တောင်းဆိုတဲ့လက်မှတ်ကောက်ယူစုဆောင်းတဲ့လှုပ်ရှားမှုကိုနိုင်ငံတကာဒုက္ခသည်ကွန်ကြီးထောက်ပံ့ရေးအစီအစဉ်ကလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဆန်ဒော့စ်ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်ဒော့ချင်းညနေ6:00-9:00 ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.